တအန်တက်ဒီအန်လီထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့ကတစ်တုံညာနှစ်ခုံဒုတိယပိုင်းစစ်စင်ရေးအတွင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MDY PDF ဖမ်းဆီးရမိထားတဲ့စစ်တုံးဘန်းတွေကိုဖမ်းဆီးထိန်းသိမ်းထားတဲ့အချုပ်ဆောင်တွေပေါ်စစ်တပ်ဘက်ကလေကြောင်းကနေနှစ်ရက်ဆက်ဘုံကျဲတိုက်ခိုက်နေတာပါ။အော်တိုဘာ28ရက်ညနေပိုင်းမှာပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကဖမ်းဆီးရမိထားတဲ့စစ်တုံးဘန်းတွေထားရှိတဲ့နေရာကိုဘုံကျဲတိုက်ခိုက်မှုစစ်တုံးဘန်း12ဦးသေဆုံးခဲ့ပြီးတဲ့နောက်အော်တိုဘာ30မိနစ်တနာရီမှာလဲနောင်ချူမြို့နယ်တဲကပဲစစ်တုံးဘန်းတွေထားတဲ့အချုပ်ဆောင်ကိုနောက်ထပ်ဘုံကျဲတိုက်ခိုက်ခဲ့လို့စစ်တုံးဘန်း4ဦးသေဆုံးပြီးတော့2ဦးဒဏ်ရာရရှိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကသတင်းထုတ်ပြန်လာပါတယ်။သေဆုံးတဲ့သူတွေထဲမှာဗိုလ်မှူးအဆင့်အရာရှိ2ဦးပါဝင်ပြီးတော့တပိတ်ချင်းစစ်စင်ရေးမှာဖမ်းဆီးခံခဲ့ရတဲ့စစ်တုံးဘန်းဖြစ်တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကပြောရေးဆိုခွင့်ရှိသူကိုအော့စမွန်က VOA မြန်မာပိုင်းကိုပြောပါတယ
်။နောင်ချူမြို့နယ်ထဲမှာရှိတဲ့ကျွန်တော်တို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးရဲ့အချုပ်ဆောင်နေရာကိုဒုတိယကြိမ်အိမ်လာကျဲတာဖြစ်ပါတယ်။အဲဒီချုပ်ဆောင်ကကျွန်တော်တို့တိုက်ပွဲတွေဖမ်းဆီးရပြီးတဲ့စစ်တုံးပန်းတွေကိုဖမ်းဆီးထိန်းသိမ်းထားတဲ့ချုပ်ဆောင်ဖြစ်တယ်ပေါ့နော်။အဲတော့ဒီနေ့တည်ဆုံသွားတဲ့ဘုံဘူးကကျွန်တော်တပိတ်ချင်းစစ်စင်ရေးတွေမှာကျွန်တော်တို့ဖမ်းဆီးရပြီးတဲ့အဲဘုံဘူးတယောက်ဖြစ်ပါတယ်ဗျ။
အော်တိုဘာ28ရက်ဘုံကျဲတက်ခိုက်မှုမှာတော့စစ်တုံးပန်း10ဦးနဲ့စစ်စေးမင်းများနေသူ4ဦးတည်ဆုံခဲ့ပြီးတော့စစ်တုံးပန်း60ဒဏ်ရာရရှိခဲ့ကတည်ဆုံသူထပ်တိုးလာတာတော့မရှိပါဘူး။လက်ရှိချိန်မှာတည်ဆုံတဲ့သူတွေကိုမိသကြွားတွေလှုပ်ပေးခဲ့ပြီးတော့ဒဏ်ရာရတဲ့စစ်တုံးဘန်းတွေကိုလည်းစေကုသတာတွေလှုပ်ပေးနေပါတယ်။အခုလိုအချုပ်ဆောင်တွေနှစ်ကြိမ်ဘုံကျဲတက်ခတ်ခံရပြီးတဲ့နောက်ထပ်လေကြောင်းတက်ခတ်မှုအန္တရာယ်ကလည်းကာကွယ်တဲ့အစီအမံတွေလှုပ်ဆောင်နေတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးရဲ့ပြောဆိုခွင့်ရှိသူကိုအော့စမွန်က VOA ကိုအခုလိုဆက်ပြောပါတယ
်။လက်ရှိချိန်မှာကျွန်တော်တို့ဒီဒဏ်ရာရတဲ့ဒီစစ်တုံးဘန်းတွေကိုကျွန်တော်တို့စေကုသပေးနေတာရှိတယ်။တည်ဆုံသွားတဲ့ဒီစစ်တုံးဘန်းတွေကိုလည်းကျွန်တော်တို့ကောင်းမွန်စွာတချို့ပေးနေတာရှိပါတယ်။ထပ်ပြီးတော့လေကြောင်းတိုက်ခတ်မှုအနေနဲ့ကာကွယ်နိုင်တဲ့အစီအမံတချို့လည်းကျွန်တော်တို့လုပ်ဆောင်နေတာရှိပါတယ်ဗျ။မနေ့ကတန်းရတဲ့စစ်တုံးဘန်း60ဝန်းကျင်မှာတော့ဒီတည်ဆုံသူထပ်တိုးတာမရှိပါဘူးဗျ။အ
ော်တိုဘာ28ရက်ဘုံကျဲတိုက်ခတ်မှုနဲ့ဒီကနေ့အော်တိုဘာလ30ဘုံကျဲတိုက်ခတ်မှုတွေကြောင့်တစ်တုံညာနှစ်ခုံဒုတိယပိုင်းစစ်စင်ရေးမှာဖမ်းထားတဲ့စစ်တုံးဘန်းတွေနဲ့တခြားစစ်တုံးဘန်းများထားရှိရာအဆောက်အုံတွေထိမှန်ခဲ့ပြီးတော့ဘုံကအချုပ်ဆောင်ပေါ်ကျခဲ့လို့တည်ဆုံသူဦးရေကဘုံမူးတဦးအပါဝင်စစ်တုံးဘန်း16ဦးထိရှိလာနေပြီးတော့62ဦးဒဏ်ရာရရှိခဲ့ပါတယ်။အခုလိုနောင်ချိုအချုပ်ဆောင်ပေါ်စစ်တပ်အရာရှိတွေပါဝင်တဲ့စစ်တုံးဘန်းအများပြားတည်ဆုံထိခိုက်ရတဲ့ဒီလေကြောင်းတက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ။